တောက်ချာနေမှာကျင်းပမယ်ကမ္ဘာစစ်မှုထိပ်သီးခုနှစ်နိုင်ငံရဲ့ G7 ညီလာခံကိုအမေရိကန်သမ္မတဖြစ်ပထမဆုံးတက်ရောက်ဖို့ရှိတဲ့ဂျိုးဘိုင်ဒန်ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဝယ်ယူပြီးဆင်းရဲတဲ့နိုင်ငံတွေကိုဖြန့်ဝေဖို့ကြိုးစားနေတဲ့နိုင်ငံတကာကြိုးပမ်းမှုတွေအတွက်မကြာခင်မှာအမေရိကန်ကဒေါ်လာ4ဘီလျံချထားပေးတော့မှာဖြစ်ကြောင်းကမ္ဘာခေါင်းဆောင်တွေကိုကြေညာဖို့ရှိတယ်လို့သမ္မတအင်ဂျူအရာရှိတွေကပြောပါတယ်။ဒါအပြင်ဒီကာဝက်ဆေးပိုးပြီးလန်လန်မီလာအောင်လုပ်နေတဲ့ WHO ဥဆောင်တဲ့ COVAX အဖွဲ့အတွက်ထည့်ဝင်မယ်လို့ကတိပြုထားကြတဲ့အတိုင်းလုပ်ဖို့ G7 မိတ်ဆွေတွေကိုအားပေးတိုက်တွန်းဖို့လည်းရှိပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်တုန်းကတော့ဒီ WHO ဟာကမ္ဘာတစ်လွှာကျန်းမာရေးပြဿနာဖြစ်လာအောင်စတင်တဲ့တရုတ်နိုင်ငံရဲ့ဗိုင်းရပ်စ်ဆိုင်ရာမှားယွင်းတဲ့လှုပ်ဆောင်မှုတွေကိုဖုံးကွယ်ဖို့စူးစမ်းခဲ့တဲ့ဆိုပြီး COVAX အဖွဲ့မှဝင်ဖို့ညှင်းဆိုခဲ့တာပါ WHO အဖွဲ့ဝင်အဖြစ်ကနေပါ Trump ကနှုတ်ထွက်ခဲ့တာဖြစ်ပေမဲ့ Biden ကတော့သူ့သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုခဲ့တယ်ပြီးခဲ့တဲ့လထဲမှာပဲပြန်ပြီးဝင်ခဲ့တယ်လို့ COVAX အတွက်ပါ American ကအလှူငွေထည့်ဝယ်မှာဖြစ်ကြောင်းပြောပါတယ် American အလှူငွေဒေါ်လာ4ဘီလျံကို2022ခုနှစ်မှာအပြီးပေးအပ်ဖို့လွှတ်တော်ကဒီဇင်ဘာလထဲမှာအတည်ပြုပေးထားတာဖြစ်ပါတယ်။အမေရိကန်အစိုးရအနေနဲ့ COVAX ကနေတဆင့်ကမ္ဘာတလောအကူအညီတွေနဲ့ကာကွယ်ဆေးတွေအညီမျှဖြန့်ဖြူးပေးနိုင်မှုလှုပ်ဆောင်မှာဖြစ်ကြောင်းလည်းအင်ယူသတင်းထောက် Jen Psaki ကစစ်တပ်ရင်းနေမှာသတင်းထောက်တွေကိုပြောပါတယ်။